မြန်မာနိုင်ငံအနှံ့ပြပြည်နယ်နဲ့တိုင်းခုနှစ်ခုမှာရေကြီးရေလွှမ်းမိုးမှုတွေဖြစ်နေပြီးတော့အနည်းဆုံး33ယောက်ထက်မနည်းအသက်ဆုံးခဲ့ရတယ်လို့စစ်ကောင်စီကပြောပါတယ်။အထက်ပိုင်းနဲ့အလယ်ပိုင်းဒေသနေရာတော်တော်များများမှာလည်းရေပေးတွေတင့်နေပါတယ်။ဒီကနေ့မှာတော့ရန်ကုန်မန္တလေးကားလမ်းမကိုပိတ်ထားရတဲ့အထိရေလွှမ်းမိုးမှုတွေဖြစ်နေပါတယ်။အနောက်ပိုင်းမှာတော့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာဒီအပိုင်းအတွင်းမှာမိုးများတဲ့အချိန်ကြောင့်သဘာဝဘေးကြုံရနိုင်တယ်ဆိုပြီးတော့မိုးစလားကသတိပေးထားပါတယ်။အထက်ပိုင်းကရေတွေကအောက်ပိုင်းထိကိုဆင်းကျလာပြီးတော့ရေကြီးရေလျှံမှုတွေဖြစ်နေတယ်ဆိုတာကိုလည်းသတိပေးထားတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်စုမြမုံကတင်ပြပေးထားပါတယ်။
တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကိုဝင်ရောက်တိုက်ခတ်တဲ့အင်အားဖြင့်ရှာဂီမုန်တိုင်းအချိန်ကြောင့်မြန်မာနိုင်ငံဒေသအနှံ့မိုးတိထန်စွာရွာခဲ့ပြီးတဲ့နောက်မှာအလဲပိုင်းနဲ့အထက်ပိုင်းဒေသတော်တော်များများရေကြီးနေပါတယ်။ပဲခူးတိုင်းမန္တလေးတိုင်းကရင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်တွေမှာလူသေဆုံးတဲ့အထိရေပေးတံကြုံနေကြရပါတယ်။ရေစည်းတဲ့မျောပါပျောက်ဆုံးသူတွေလည်းအများအပြားရှိနေပါတယ်။ပြည်နယ်နဲ့တိုင်းခုနှစ်ခုမှာရေကြီးနေတဲ့အတွက်သေဆုံးသူလောလောဆယ်33ယောက်ရှိပြီလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။
သေဆုံးမှုဒဏ်ရာရမှုတွေနဲ့တနင်္ဂနွေလုံးမှာကျွန်တော်တို့သေဆုံးမှု33ဦးရှိတယ်။ဒဏ်ရာရကျွန်တော်တို့2ဦးရှိပါတယ်။အဲတချို့နေရာတွေမှာလည်းကျွန်တော်တို့ဒါမိုးဆရွာကြတဲ့အတိုင်းမိုးကြီးကြတဲ့အတိုင်းဆက်သွယ်မှုပြတ်တောက်နေတဲ့နေရာတွေတော့ရှိတယ်။နေပြီးတော့အပါဝင်တိုင်းဒေသကြီးပြည်နယ်ခုနှစ်ခုမှာမြို့နယ်34မြို့နယ်မှာကျွန်တော်တို့ဒါရေကြီးရေလျှံမှုတွေဖြစ်ပွားနေပါတယ်။ဒီနေ့ဒီလေ12နာရီတိစရင်းနေရတော့ကျွန်တော်ဒါရေကြီးရေချမ်းလို့မလို့ပြောင်းရွှေ့ပေးရတဲ့အင်ဂျင်ပေါင်းဒါ4000ကျော်ရှိပါတယ်အိမ်တော်စု5900ကျော်ရှိတယ်လူဦးရေ2,300ကျော်ဖြစ်ပါတယ်အဲဒီသူတို့ကိုကျွန်တော်တို့ရေပေးကယ်ဆယ်ရေးစခန်း189ခုမှာနေရာချထားပေးလျက်ရှိတယ
်မြို့နယ်ပေါင်း34မြို့နယ်မှာရေကြီးရေချမ်းဖြစ်နေပြီးတော့အင်ဂျင်ပေါင်း4000ကျော်ကိုကူညီကယ်ဆယ်ပေးထားတယ်လို့လည်းသူကပြောပါတယ်ရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့ကယားပြည်နယ်ကရင်နီဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာလည်းရေတွေကြီးလို့ဒုက္ခသည်တွေထပ်ပြီးတော့ဒုက္ခရောက်နေကြပါတယ်။အဝေးပြေးလမ်းတွေပေါ်အထိရေတွေကြီးနေတာမှာမန္တလေးတိုင်းနယ်ကဒဒဦးနားမှာရှိတဲ့ရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်အမှတ်356နေရာအထိရေတွေတက်လာတဲ့အတွက်ရှင်သွာလာတွေဒီကနေ့နေ့လယ်ပိုင်းကစပြီးတော့ပိတ်လိုက်ရတယ်လို့ဒေသခံတယောက်ကပြောပြပါတယ်
။မနေ့ထောင်းလိုက်တော့ရေတိုးတယ်ဆက်တက်တော့မှအမြန်လမ်းပေါ်ရောက်လာတယ်အခုတော့နယ်လမ်းလုံးကြီးကျော်သွားပြီပေါ့မန္တလေးဘက်ကနေရန်ကုန်ဘက်သွားမဲ့ဟာရဲကနောက်ပြန်လဲထိုင်းတယ်ရန်ကုန်ဘက်ကနေမန္တလေးလာတဲ့ဟာရဲကရောက်တဲ့နေရာမှာသူတို့ညင်းနေနေမှာရက်ထားရတာပဲဆက်ပြီးတက်နေတော့မယ်ဆိုတဲ့ဒီဟုတ်တယ
်လက်ရှိရေကြီးနေတဲ့ဒေသတွေမှာတော့မကမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာလည်းဒီနေ့စက်တင်ဘာ23ရက်ကနေ25ရက်အတွင်းမှာမိုးများနိုင်တယ်လို့မိုးစလားကခန့်မှန်းထားပါတယ်အထက်ဘက်ကကျလာတဲ့ရေတွေကြောင့်ရေကြီးမှုတွေလည်းဖြစ်နိုင်တယ်လို့မိုးစလာဌာနညွှန်ကြားရေးမှူးဦးလှထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့ရှေ့တောင်တွေအိုင်မြောက်ပိုင်းစက်ကြားလေးမှာနေရာလေးရောင်ဖြစ်။အဲတော့အရင်ချိန်ကြောင့်ရခိုင်နဲ့ချင်းမိုးများနိုင်အဲတော့ရခိုင်ဆိုရင်တော့ဒါမြေပြင်ကသတိပြုရရခိုင်ဘက်ဆိုရင်အိုင်မှာချောင်းနေကြောင်းကိုပေါ်ပြေးရှင်းတာဓာတ်တွေဖြစ်နိုင်။ဒါပေမဲ့ရက်ဒီရက်ဒီမှာတော့ဒီရေတွေကတော့ပေါက်ဆင်းသွားမှာဆိုတော့ဘူးတော်မှာပဲဒါစစ်တောင်းတောင်းမှုဆိုရင်ဒါနေပြည်တော်ကကြမကြီး။နေပြည်တော်ကမကြမကြီးသူလည်းကြီးသူ့ area မှာမိုးများလို့ဆိုရင်မရောက်နေတာမြန်မာနေပြည်တော်ဘက်ကကြားမယ်။အောင်းလောင်းကနေတည်းစစ်တောင်းမဲ့သွားမှာတောင်းမှုကိုမတောက်ဘူး။နောက်တစ်ခါကနေတည်းစင်းအခုလိုပေါ့နော်။ဒါကြောင့်အဲ့ဒါအရင်ကြီးရှံမှုဆက်ပြီးတော့တက်လာနိုင်တယ်။ဆိုတော့ဒါဒီဒီနေရာတွေတတိပြုလို့
အထူးသဖြင့်တောင်းမှုမတောက်ပကိုးနဲ့ဖခင်မျိုးတွေမှာစစ်တောင်းတဲ့တန်လွင်မြေကြီးဟာစိုးရိမ်ရေအမှတ်အထက်မှာဆက်ပြီးတော့ရှိနေနိုင်တယ်လို့မိုးစလားကခန့်မှန်းထားပါတယ်။
ဘာလီတိုင်းမှာရှိတဲ့ကြီးကတော့အရာဝီရဲ့စီးတာပါ။အဲအရာဝီရဲ့ရောက်ရင်လည်းဒါသူကအောက်ဘက်သွားရင်ဒီစိတ်သားအင်းသရသတို့တာအရာဝီမြေအောက်ပိုင်းဘက်မှာလည်းသတိပြုလို့သွားကြလာမယ့်ကြီးကိုသတိထားဖို့နဲ့သတိထားဖို့သူလောလောဆယ်တော့ဘယ်မှာတော့မရောက်ဘူးဆိုတော့မြေကတော့အဲအဲ့ဘက်မှာလည်းမိုးရသောတာတွေများတော့နည်းနည်းတော့တက်နေတာဝင်နေနေရတဲ့ကလေးကြီးကို
စစ်တောင်းမြေကြီးတက်လာတဲ့အချိန်ကြောင့်ပဲခူးတိုင်းတောင်ငူမြို့နယ်ကချေးရွာတွေလည်းရေပေးတံတက်နေပြီးဒေသခံယာနဲ့ချီဘေးလွတ်ရာမှာခိုးလုံနေကြရပါတယ်။မြန်မာနိုင်ငံအနှံ့အခုတစ်ချိန်ရေကြီးမှုဟာနှစ်ပေါင်းများစွာအတွင်းမှာဧရိယာဒေသအခြေပြန်ဆုံးဆွတ်ဆွတ်ဝဝရေကြီးမှုဖြစ်ပါတယ်။တေဆုံးသူယာနဲ့ချီရှိနိုင်တယ်လို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကလည်းခန့်မှန်းနေကြပါတယ်ရှင်။